RFP ကိုနားတော်တာဆင်းနေတဲ့တော်တာရှင်များမင်္ဂလာပါရှင်။အမျိုးသမီးရေလှုပ်ရှားမှုတွေကဘာနဲ့တဝှမ်းပြန့်နှံ့နေပြီမဲ့ကျမတို့မြန်မာနိုင်ငံမှာအမျိုးသမီးအများစုရဲ့ဘဝလုံခြုံမှုနဲ့အမျိုးသမီးတွေရဲ့အခွင့်အရေးကိုထိပါနှောက်ယှက်ခံနေရဆဲဖြစ်ပါတယ်။စစ်မှတ်ဖြစ်ပွားတဲ့ဒေသတွေမှာစစ်ပုံးရှောင်နေရဆဲဖြစ်ပါတယ်။ဒါအပြင်အိမ်တွင်းအကြမ်းဖက်ခံရတာအရွယ်မရောက်သေးပဲအိမ်ပေါ်အလုပ်တွေမှာခိုင်းစီခံရပြီးနှိပ်စက်နှင်းပန်းခံရမှုတွေလူကုန်ကူးခံရမှုတွေရှိနေပါတယ်။ဒီအမျိုးသမီးတွေရဲ့နစ်နာချက်ကိုဖော်ထုတ်ပေးဖို့ဒီအမျိုးသမီးတွေရတဲ့ရတိုက်တဲ့အခွင့်အရေးတွေရရှိအောင်လုပ်ပေးနိုင်မယ့်အမျိုးသမီးအဖွဲ့အစည်းတွေများများပေါ်ပေါက်ဖို့အရေးကြီးဆုံးလိုအပ်ချက်ဖြစ်နေပါတယ်။အမျိုးသမီးနဲ့ဆိုင်တဲ့ပညာပေးဟောပြောပွဲတွေလည်းအများကြီးလုပ်ဖို့လိုအပ်နေပါတယ်။အမျိုးသမီးတွေရဲ့ကာအိန္ဒြေနဲ့လူမှုဘဝထိပါနှောက်ယှက်ခံရတာကိုထိရောက်တဲ့တရားဥပဒေနဲ့လည်းအလင်းမြန်ဆုံးအကာအကွယ်ပေးသင့်ပါတယ်။လင်းမြန်ထိရောက်တဲ့တရားဥပဒေရဲ့အကာအကွယ်ကိုအမျိုးသမီးတွေအမြန်ဆုံးလိုအပ်နေတယ်ဆိုတာဒီကနေ့မြမပြည်ရဲ့မြို့နယ်တိုင်းမှာဖြစ်ခဲ့တဲ့ပြစ်မှုတွေကသက်သေပြနေပါတယ်။ကို့အိမ်ထဲမှာပဲနေတဲ့အမျိုးသမီးငယ်လေးကိုဓာတ်နဲ့ထောက်တစားကန်လုပ်ပြီးငွေတောင်းတဲ့ဖြစ်စဉ်လူမှုရေးကိစ္စနဲ့ပတ်သက်ပြီးအမျိုးသမီးအချို့ဓာတ်နဲ့ကက်ကြီးနဲ့အထိုးခံရတဲ့ဖြစ်စဉ်တွေကလူမြင်ကွင်းမှာလူအများကြားမှာလက်ရဲစရဲခံနေရတာပါ။ထိရောက်တဲ့လှင်မြန်းတဲ့တရားဥပဒေရဲ့အကာအကွယ်သာရှိခဲ့ရင်အခုလောက်အတင်ရဲလုတ်ကန်ရဲချာမှာမဟုတ်ပါဘူးမင်္ဂလာရှိသောမိန်းမမိုးပန်းပွင့်ရဲ့တင်ကေတအဆရှိတဲ့ရုပ်ရှင်ကားကြီးတွေရဲ့ဝတ္ထုပိုင်ရှင်အမျိုးသမီးစာရေးဆရာမဒေါ်နှင်းဝင်းငိမ့်နဲ့ကျမတွေ့ဆုံစဉ်ဒီနေ့ဖြစ်ပေါ်နေတဲ့အမျိုးသမီးတွေအကျန်းဖက်ခံရတာဘာကြောင့်ဖြစ်ပေါ်ရလဲဆိုတာကိုပြောဆိုဆွေးနွေးသွားခဲ့ပါတယ
်ဖြတ်တန်းလာတဲ့ခေတ်ဒီအားလုံးနဲ့နှစ်ဒီအားလုံးနဲ့ရှင်ပြီးတော့ပြောချင်တယ်ကုလူကြီးအားလုံးကဇရိတပိုင်းမှာလည်းခြုံရင်းလာတယ်နောက်ပြီးတော့ကြမ်းတမ်းလာကြတယ်ရက်ဆက်လာကြတယ်အဲ့ဒီအားလုံးရဲ့အခြေခံအကြောင်းတရားတော့ဆင်းရဲခြင်းပေါ့နော်ဒီဆင်းရဲခြင်းတွေကိုကျမတို့ဘယ်လိုတွန်းလှန်ကြမလဲလူတွေအကုန်လုံးကတယောက်ကိုတယောက်မညာတာကြဘူးတယောက်ကိုတယောက်မလေးစားကြဘူးပေါ့နော်အဲ့ဒီအားလုံးကိုကျမတို့တော်တော်ကြီးလုပ်ယူရမယ်ကျမတို့နိုင်ငံအနေနဲ့ဒီမူရေးစီဝါရောင်းဝယ်ဖောက်ကွာမှုတွေအားလုံးကလည်းအကြမ်းဖက်မှုကိုစိတ်စော်တယ်လှုံ့ဆော်တယ်အရက်တီစာကအစပေါ့နော်နိုင်ငံရဲ့ကောင်းကျိုးချမ်းသာမလို့ပါပဲနဲ့ဒီမူရစီဝါပြဿနာဟာကျမတို့လူငယ်တွေကိုစိတ်ကြွစီတယ်မှိုင်းနေတိုက်တယ်မူရညွန်ထဲမှာလို့တော့လူငယ်တွေကရင်ကျေးဖို့လည်းမသိတော့ဘူးကြမ်းဖက်မှုရဲ့အဓိကပြဿနာမူရစီဝါပြဿနာနောက်တစ်ခါစီဝါရေးမပြည့်လည်မှုရဲ့အကြောင်းတရားထွက်ပေါက်ကမူရစီဝါစီဝါရေးပြည့်လည်လုံးတဲ့သူတွေကလည်းထွက်ပေါက်ကမူရစီဝါပဲအဲ့နှစ်ခုချာမှရောက်ဒီအတွက်ကျမတို့မိန်းကလေးတွေညာရင်ညတာရတွားရေးလာရရစာမလုံးကြုံတော့ဘူးအခုလေကြိုးစားပြီးတော့ကြောင်းလာတဲ့အစိုးရအကြမ်းဖက်မှုတွေမိန်းကလေးတွေအတွက်ပါကပေးဖို့အဓိကထားပြီးတော့လှုပ်ဆီခြင်းနဲ့
ဆီယမနှင်းဝင်ငင်းကတားတယောက်မိခင်လည်းဖြစ်ပါနေအမျိုးသမီးတွေရဲ့ဘဝလုံးကြုံမှုကိုအမျိုးသမီးကိုယ်တိုင်အရင်ဆုံးစောင့်ရှောက်ရမှလည်းဖြစ်တယ်လို့ခိုင်ခိုင်မာမာယုံကြည်ပြီးဝတ္ထုစောင်းမားတွေကတဆင့်အသိပညာပေးနေသူစာရေးဆရာမှလည်းဖြစ်ပါနေအမျိုးသမီးတွေမှာရှိနေတဲ့တတိနဲ့အာမန်ကိုအလှတရားကိုမှန်မှန်ကန်ကန်အသုံးချပြီးလူအဖွဲ့အစည်းကိုအမျိုးသားတွေနဲ့ဒန်းတူတာဝန်ယူနိုင်ရမယ်လို့လဲဟောပြောပွဲတွေမှာတဆင့်အသိပေးနေသူဖြစ်ပါတယ်တရားဥပဒေစိုးမမှုအားနည်းနေတဲ့ဒီနေ့အချိန်မှာကျမတို့အမျိုးသမီးတွေဘလို့ပြုမှုနေထိုင်သင့်တယ်လဲဆိုတာကိုလဲထမံပြောဆိုဆွေးနွေးသွားခဲ့ပါတယ်
။မိန်းကလေးတွေကတော့လျှက်ပေါ်လော်လီဖို့မနေနိုင်ကိုကိုကိုအရင်လုံးကြုံအောင်သာလုပ်။သူများကိုဖျားယောင်းတွေးဆောင်ဖို့ကိုဘက်ကလှုပ်ဆောင်ချက်ပေါင်းပြီးအတူတွေခင်ချက်ဒီဓာရီထားနော်နောက်ပြီးအတူတွေဝင့်နေမယ်အပြက်တွေဝင့်မယ်ဆိုရင်ကျမတို့မြန်မာရင်ကျေးမှုမှာမဟုတ်ပဲအဲ့တော့ကျမတို့ကခင်မမီဘူးနောက်ကျနေတယ်အဲ့ဒါအတွက်ခစ်ကိုဆန့်ကျင်တာမျိုးနိုင်ငံတကာရင်မောင်းတန်းတာတခြားမှာရင်မောင်းတန်းတာမှာကိုရီးယားမှာတော့မိန်းမလေးတွေပေါင်းပြီးတူမွေးရဘူးလို့ကိုရီးယားအမျိုးသမီးသမရာနေပြီးတော့ညှန့်ချနေဆိုတာမျိုးတွေဟာလားဒါဥပဒေတရားကဲ့သို့ခိုင်မာသလားတော့မသိဘူးကျမတို့ရှိမှာမြမရင်ကျမှုရဖျားပေါ်တဲ့ထမင်းရှိဝေးရမယ်ဆိုတာဒါတပိုင်းမိမလီဝတ်တဲ့ဝတ်စုံကြောင်းချနေတဲ့ပစ္စည်းတွေအကုန်လုံးအခုကအပြင်ထုတ်ဝေပြီးတော့အပေါ်တစ်ထွာမပါတဲ့ဘဝမျိုးတော့ကျမတို့မြမရင်ကျမှုမဟုတ်ဘူးလို့ထင်တယ်မင်းကလေးတွေကအတူဝတ်ချင်ဝင်နေကြတာမျိုးဆိုရင်သူများကိုတွေးဆောင်ဖျားယောင်းပြီးတော့မှကျမကိုစော်ကားပါတယ်ဆိုတာမျိုးတော့မဖြစ်တယ်ဘီအင်းကမိဘမှာလည်းတာဝန်ရှိတယ်အဲ့ဒါလည်းအကြမ်းဖက်မှုကိုသူတို့ကနေဖျားယောင်းတွေးဆောင်ဒီအမှုတွေကျူးလွန်ပါတယ်ဆိုရှင်ဖမ်းမယ်ရဲတွေရော အမှုတွေရောအားလုံးကတွေးကြည့်လိုက်တဲ့အခါကျတော့ဥပဒေကိုမလေးစားမလိုက်ကြလားသူတို့ကိုယ်တိုင်ဖြစ်နေတယ်အဲ့တော့ကျမတို့နိုင်ငံမှာအဓိကကြာနေတဲ့ယဉ်ကျေးမှုနဲ့အကြမ်းဖက်မှုကာကွယ်ရေးကိုလှုပ်ဆောင်ပေးဖို့လည်းကျမကတိုက်တွန်းချင်ပါတယ
်ကျမတို့ဖြစ်တည်နေထိုင်နေရတဲ့ကဘာကြီးအတွေ့အမှန်တကယ်လိုအပ်နေတာမေတ္တာတရားပါလူဘဝဆိုတာမေတ္တာဆောင်ချုံမှလုံခြုံတာဆိုတဲ့ဆီယာမနှင်းဝင်ငင်းရဲ့ဆန္ဒကျမတို့အမျိုးသမီးတုအားလုံးကိုအမှန်တကယ်ကြရောက်ပါစီလို့နက်ဆိုင်စွာဆန္ဒပြုလိုက်ရပါတယ်ရှင်တောတာရှင်များမျှဝေခံစားနိုင်ကြပါစီဂျေဇူးတင်ပါတယ်ကျမနှင်းပန်းအိမ်ပါ